Welcome to the Voice of America in Burmese.
မင်္ဂလာနေ့ခင်ဗျာတောတာရှင်များရှင်2019ခုနှစ်မတ်လ31ရက်တောက်ချာနေ့ညနေခင်း VOA စီစဉ်တွေကိုမြေခင်ပြောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိ92.19 19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီနေ့နေ့ခင်းတွေစီစဉ်တွေကိုတင်ဆက်ပေးတော့မှာပါ
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့နေတိုးပုံအနေနဲ့ဘယ်ချင်းနိုင်ငံဘရက်ဆယ်မြို့မှာတွေ့ဆုံနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာမာမေးနိုင်ငံတွေရဲ့ကာကွယ်ရေးသုံးစစ်တွေတွန်းမြင့်မှုတိုက်တွန်းလိုက်ပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းအာဖဂန်နဲ့နယ်စပ်လူမျိုးစုတွေကလူစီကားဈေးထဲမှာပြင်းထန်တဲ့ဘုံတလုံးပေါက်ကွဲတဲ့အတွက်လူ22ယောက်ထဲမှနေသေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနားလောင်နေသူချင်းညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်လေးနားဆင်ကြမှာကအစိုးရတက်တန်းတစ်နှစ်ပြည့်အထိမ်းမဲ့ဂျာတာပင်းညာလုံးကတောင်ဆန်းစစ်ကြီးပြောသွားတဲ့မင်းကွန်းပေါ်မှာတိုင်းရင်းသားခေါင်းဆောင်တွေတုံ့တက်ကြတာမှာ
မရှိဘူးလို့ပဲပြောမှာပေါ့လေ။မှန်ကတော့ဒီတီဝါရေးမူဝါဒနဲ့ပတ်သက်ပြီးတော့ပါတီကဆုံးဖြတ်ထားတဲ့
ရှန်တိုင်းသားများဒီမိုကရက်တစ်ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကခုလိုပြောသားတာကိုမကြခင်မှာပြေဆုံးနာဆင်ကြမှာပါ။ဒါပြင်ဒေါ်ဆန်းစစ်ကြီးမင်းကွန်းပေါ်မှာဦးအောင်သူငင်းဦးစေရသူတို့ရဲ့သုံးသက်ချက်တွေအပြင်နိုင်ငံရေးပါတီဖြစ်မြောက်ရေးကော်မတီတရက်ကိုဖွဲ့စည်းမယ်လို့နိုင်ငံရေးပါတီတရက်ပေါ်ထွန်းကြီးကဆွေးနွေးပွဲဒုတိယနေ့အကြောင်းဆရာတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးထိတ်တဲရောက်တဲ့တွင်တွေကိုကိုအောင်လည်းဦးနဲ့နန်းလာတို့ကကြေညာပေးတော့မှာပါရှင
်။မြောက်အတ္တန်တစ်စာချုပ်နီတိုးဖုန်ရင်နဲ့ဘယ်ဂျင်နိုင်ငံဘရက်ဆယ်မြို့မှာတွေ့ဆုံနေတဲ့အမေရိကန်နိုင်ငံဝန်ကြီး Rex Tillerson ကမာမေးနိုင်ငံတွေရဲ့ကာကွယ်ရေးသုံးစစ်တွေတွန်းမြင့်မှုဒီကနေ့ပဲပြောကြားလိုက်ပါတယ်။ UN နဲ့ Syria တို့နေရာတွေမှာနေတိုးပွဲရဲ့လုပ်ငန်းတွေအတွက်လိုအပ်တဲ့အရင်းအမြစ်တွေဗဏ္ဍာရေးထောက်ပံ့တွေပြည်ပြည်စုံစုံရဖို့လိုအပ်ကြောင်းမာမေးဖွဲ့ဝင်နိုင်ငံတွေကနိုင်ငံရေးဝန်ကြီးတွေကိုပြောကြားခဲ့တာပါ။ Ukraine နိုင်ငံပေါ် Russia ရဲ့ရန်လိုမှုတွေကိုဆွေးနွေးလို့ကြောင်းလဲဒီကနေ့စောပိုင်းမှာပဲဝန်ကြီး Tillerson ကပြောကြားထားပါတယ်။နေတိုးပွဲရဲ့လုပ်ငန်းတွေအတွက်လိုအပ်တဲ့အရင်းအမြစ်တွေရရှိဖို့ IS အစိုးရအုပ်စုပါဝင်အချမ်းဖက်ဝါဒတိုက်ဖြတ်ရေးဥရောပမှာနေတိုးဖွဲ့ရဲ့အနေအထားထူးသဖြင့်ယူကရိန်းနဲ့တခြားဒေသတွေမှာရုရှားရဲ့ရန်လိုတဲ့လုပ်ရက်တွေကိုတုံ့ပြန်ရမှာအရှေ့ဥရောပမှာမာမိတ်ဖွဲ့ရဲ့ရည်တည်ချက်စတဲ့အရေးကြီးတဲ့ကိစ္စ၃ရပ်ကိုဆွေးနွေးသွားမှာဖြစ်ကြောင်းလဲဆွေးနွေးပွဲအတွက်ဘယ်ဂျင်နိုင်ငံဘရက်ဆယ်မြို့ကိုရောက်ချင်မှာပြောဆိုခဲ့ပါဗျ။ဝန်ကြီးတယ်လဆန်ရဲ့မှတ်ချက်ဟာဇန်နဝါရီလမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရတက်လာပြီးတဲ့နောက်ရုရှားအပေါ်အပြည့်အစုံပြောဆိုခဲ့တဲ့သဘောထားတွေထဲမှာတစ်ခုပါဝင်လဲဖြစ်ခဲ့ပါတယ်။ဝန်ကြီးတယ်လဆန်ကတူရကီဆိုရထိတ်တန့်ကောင်းဆောင်နေနဲ့အန်ကာရာမြို့တော်မှာတွေ့ဆုံပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲဘရက်ဆယ်မြို့ကိုရောက်လာတာပါ။အမှန်တော့ရစ်ချစ်တိုင်ရဲ့ R1 ပါဝင်ထိတ်တန့်ဆိုရတာဝန်ရှိသူတွေတွေ့ဆုံပြီးတဲ့နောက်တူရကီကယုံကြည်ရတဲ့မာမဲနိုင်ငံတနေငယ်ဖြစ်နေလဲချီးကျူးခဲ့ပါရဲ့။အဲစစ်သူကြော်လေးကိုချေမိုးရေးမှာတူရကီနိုင်ငံရဲ့အရေးကြီးတဲ့ခံခံနာကိုလည်းအလေးထားပြောကြားသွားတာပါ။ဒါမှမဟုတ်နေတိုးဖွဲ့ဝင်တွေဖြစ်တဲ့အမေရိကန်နဲ့တူရကီကြားအဲစစ်သူကြော်လေးချေမိုးရေးမှာစီးရဲနိုင်ငံကကတ်လန်နိုင်ငံဖွဲ့တစ်ခုဖြစ်တဲ့ PYD နဲ့ပြည်သူစစ်တွေကိုအမေရိကန်ကထောက်ခံမှုပေးနေတဲ့ပုံမှာတော့သဘောထားကွဲလွဲနေစေဖြစ်ပါတယ်
။ဥရောပသမဂ္ဂ EU ထက်ကပရတင်နိုင်ငံခွဲထွက်၍ညှိနှိုင်းမှုနဲ့ပတ်သက်လို့ဘလို့ဆုံးဖြတ်ချက်မျိုးမှမဆိုလူတွေရဲ့ဘဝရည်တည်ရေးကိုပထမဦးစားပေးမယ်လို့ဥရောပကောင်စီဥက္ကဋ္ဌကပြောပါရယ်။ပရတင်နိုင်ငံတွင်းမှာဥရောပသမဂ္ဂဝင်နိုင်ငံသားတွေနေထိုင်လုပ်ကိုင်နေကြတယ်လို့ဥက္ကဋ္ဌဒေါ်နယ်ထက်ကတောက်ကြနေမှာပြောပါရယ်။ခွဲခြားဆက်ဆံခြင်းမရှိစေရဘူးဆိုတဲ့အပြန်အလှန်အာမခံချက်နဲ့ပရတင်ခွဲထွက်သွားပြီးရင်အဲ့ဒီမှာလုပ်ကိုင်နေကြတဲ့လူတွေရဲ့အခြေအနေအဆင့်တန်းကိုတည်ငြိမ်အောင်လုပ်ပေးရမယ်လို့ပြောပါရယ်။ EU အဖွဲ့ဝင်အဖြစ်ကထားရှိခဲ့တဲ့ငွေကြေးဆိုင်ရာတာဝန်ခံမှုအလုံးကိုပရတင်နိုင်ငံအနေနဲ့လေးစားလိုက်နာရသိမ့်မယ်လို့ Task ကပြောပါရယ်။ EU အဖွဲ့ဝင်နိုင်ငံ28နိုင်ငံစလုံးကလူမှုအတိုင်းဝိုင်းနဲ့သိပ္ပံပညာရှင်တွေချမ်းမြေလုပ်ကိုင်သူတွေအလုံးပေါ်ပေးစရာရှိတဲ့ငွေတွေနဲ့ပေးထားတဲ့ဂရုကဝတ်တွေအရာသူတို့အလုံးကိုမြင့်မြတ်တက်ဆက်ဆံရမယ်လို့ဆိုပါရယ်။ EU အဖွဲ့ဝင်ကြာ28နိုင်ငံအတွက်လမ်းညွှန်ချက်တွေကိုဥရောပသမဂ္ဂရဲ့အလဲကျဥက္ကဋ္ဌဖြစ်လာမဲ့ Melta ဝန်ကြီးချုပ် Joseph Muscat နဲ့လက်ရှိဥက္ကဋ္ဌ Task တို့ကရည်ဆွဲကြပါရယ်။ပရတင်ခွဲထွက်ရေးနဲ့အနာဂတ်ကုန်သွယ်ရေးအတွက်စတင်ဆွေးနွေးပြောဆိုဖို့ပရတင်ဝန်ကြီးချုပ် Theresa May ရဲ့ပန်ကြားချက်ကတော့ EU ဥက္ကဋ္ဌကလက်မခံပါဘူး။ပရတင်နိုင်ငံခွဲထွက်ရေးနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမှုတွေမှာခါတိမှုကင်းကင်းနဲ့စိုးရိမ်မှုတွေမရှိဖို့ EU ဥက္ကဋ္ဌကကြိုးပမ်းနေရပါဒီလိုခွဲထွက်ခြင်းဟာပရတင်နိုင်ငံအတွက်တန်ခတ်ပီးသားဖြစ်တာကြောင့်ခွဲထွက်ရေးဆွေးနွေးပွဲမှာပရတင်ကိုပြစ်ဒဏ်ခံမှာမဟုတ်ဘူးလို့ Task အတည်ပြုပြောဆိုပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလူမျိုးရေးအကြံပေးအရာရှိအောင်မိုက်ကယ်ဖင်းကသူ့ပေါ်အရေးမြူပဲတင်ညာခွင့်ပြုမယ်ဆိုရင်သမ္မတထရမ့်ရဲ့ယူကော့ဘတောင်းရှိသူတွေနဲ့ရုရှားအစိုးရအရာရှိတွေကြားဆက်သွယ်မှုတွေကိုလွှတ်တော်ကစုံစမ်းမှုတွေမှာပူးပေါင်းဆောင်ရွက်ဖို့ကန့်လန့်လိုက်ပါတယ်။အမျိုးသားလူမျိုးရေးအကြံပေးအရာရှိအောင်လူငယ်ချမ်းသာဝင်ရဖို့ ညနေနေပေမဲ့တောင်းဆိုခြင်းနဲ့ပတ်သက်လို့သဘောတူညီချက်မရသေးတဲ့ကြောင်း Wall Street Channel ကပထမဆုံးအကြိမ်ဖြစ်မနေ့ကသတင်းဖော်ပြခဲ့တာပါ။ညီစာဖူးချုပ်ကြီး Flynn အနေနဲ့ပြောစရာအကြောင်းတွေရှိနေပြီးအချိန်နဲ့ပြီးရင်ပြောဖို့ဆန္ဒရှိတဲ့အကြောင်းသူ့ရဲ့ကျိုးဆောင်ရှင်နေ Robert Kellner ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အထက်နဲ့အောက်လွတ်တော်ထောက်လိုင်းကွန်ပျူတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေရှိတဲ့အကြောင်းအတည်ပြုနိုင်ခဲ့ပေမဲ့အသေးစိတ်အချက်အလက်တွေကိုမပြောနိုင်အောင်လည်းပြောဆိုခဲ့တာပါ။နိုင်ငံရေးကြီးကအတိတ်ဆောင်မခံနိုင်တဲ့အခြေအနေမျိုးမှာမတရားသဖြင့်အရေးယူမခံရအောင်အမှတ်ကန်ချက်ရဖို့ကြိုးစားတာကြိုးချောင်းစီလွတ်မှုရှိတယ်လို့လည်းရှင့်နေကန်နာကပြောဆိုခဲ့ပါတယ်။ငြိမ်းစားဖို့ယူကြည့် Flynn ဟာအမေရိကန်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးနဲ့အဆက်အသွယ်လုပ်ခဲ့တာတွေရှိပေမဲ့ဒုသမ္မတ Mike Pence ကိုပြည့်ပြည့်စုံစုံမပြောဘဲထိန်ချန်ထားခဲ့ကြောင်းတွေ့ရှိခဲ့ရတာကသမ္မတ Trump ရဲ့အနီးကပ်ဆုံးအချက်ပေးပုဂ္ဂိုလ်တစ်ဦးဖြစ်ကနေပြီးတော့ဖီယာထပ်ဖို့ဖီယာပြီးခံရပါအမေရိကန်အထက်နဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီတွေကတော့ပြည်ထောင်နဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာကျောင်းဝင်နောက်ဆက်ဖို့ကြိုးပမ်းခဲ့တဲ့ရုရှားဆိုးရွားရဲ့တာဝန်ရှိသူတွေနဲ့သမ္မတ Trump ရဲ့လူယုံတွေအဆက်အသွယ်လုပ်ခဲ့တာရှိမရှိစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်
မနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်နောက်ခဲ့တဲ့ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်အမတ်တွေကိုလျှို့ဝှက်ဆက်ရဲစာရန်အထောက်အထားတွေစမ်းစစ်ဖို့အင်ဘီရိုကဆင့်ခေါ်ထားပါတယ်ဒီအထောက်အထားတွေကိုကြာတာပြင်းနေမှာအောက်လွှတ်တော်စုံစမ်းရေးကော်မတီကလက်ခံရရှိထားတယ်လို့အောက်လွှတ်တော်အမတ်တွေကအတည်ပြုပါတယ်ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့အတိုင်းလုပ်ကိုင်နေပါတယ်ဆိုပြီးအင်ဘီရိုပြောခွင့်ရရှောင်းစပိုက်ဆာကလည်းခုခံပြောဆိုထားတာပါထောက်လိုင်းရေးလျှို့ဝှက်အထောက်အထားတွေကိုကြီးစုစေဖို့တက်ဆိုင်ရာလွှတ်တော်အမတ်တွေကိုဖိတ်ကြားထားတယ်လို့ရှောင်းစပိုက်ဆာကပြောပေမဲ့ထောက်လိုင်းရေးဆိုင်ရာအစီရင်ခံစာကိုကြီးစုဖို့ပြီးခဲ့တဲ့ဒီတင်တပတ်ကျော်ကအင်ပီရိုကိုအောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီဥက္ကဋ္ဌဒေဗင်နျူနက်စ်လာရောက်တဲ့အကြောင်းသတင်းထောက်တို့ရဲ့အမေခွန်းကိုတော့သူကအတိအကျဖြေကြားခြင်းမရှိပါဘူး။နျူနက်စ်ကိုထောက်လိုင်းရေးဆိုင်ရာထိပ်တန်းသတင်းအချက်အလက်တွေကိုပေးတယ်ဆိုပြီးဆွဆွဲခဏရတဲ့ New York Times သတင်းစာကဖော်ပြတဲ့အင်ပီရိုအရာရှိနှစ်ယောက်ရဲ့နာမည်တွေကိုစပိုက်ဆာကအတိမပြုတ်တလို့ညင်လဲမညင်ပါဘူး။သမ္မတ Trump ကိုအကာအကွယ်တချို့ပေးဖို့အတွက်အင်ပီရိုအရာရှိတွေကနျူနက်စ်ကိုသတင်းတွေပေးခဲ့တယ်ဆိုတာပေါ်လာတယ်လို့ Center for America Progress ကအကြီးတန်းသုတေသီ Cap Good ကပြောပါတယ်။မနေ့ရွေးကောက်ပွဲကာလမှာ Trump တာဝါကဖုန်းတွေကိုသမ္မတဟောင်းအိုဘားမားကကြားဖြတ်နှာထောင်ခဲ့တယ်ဆိုတော့ March 4ရက်နေ့ကဆွဆွဲပြောဆိုမှုကြောင့်သမ္မတ Trump ကြည်ကြဲပြင်းပြဝေဖန်ခံရတာပါဒီလိုဖုန်းခိုးနှာထောင်တဲ့ထောက်ထားတွေမတွေ့ရဘူးလို့ American ထိပ်တန်းထောက်လိုင်းရင်းနဲ့တရားဥပဒေစိုးမိုးရေးအရာရှိတွေကအကြိမ်ကြိမ်ပြောဆိုထားတာဖြစ်ပါတယ
် UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16683လိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်စံမြန်မာပိုင်းစီစဉ်တဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပါကစ္စတန်နိုင်ငံနောက်မြောက်ပိုင်းအာဖဂန်နဲ့နယ်စပ်လူမျိုးစုဒေသကလူစီကားရဈေးတစ်ခုထဲမှာပြင်းထန်တဲ့ဘုံတလုံးဒီကနေ့ပောက်ကွဲရာကလူ22ယောက်ထက်မနည်းသေဆုံးပြီး50ယောက်ထဏ်ရခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်ကိုဝိုင်အုပ်ချုပ်ခွင့်ဈေးပန်းရရှိထားတဲ့ကိုအရမ်လူမျိုးစုဒေသရဲ့အစိုးရလုပ်ငန်းတွေရှိရာပရချင်နာမြို့မှာအမျိုးသမီးဝတ်ပြုသူတွေလာရောက်လို့ရှိရဲရှီယာမိုစင်ပလီအဝင်ဝမှာပောက်ကွဲမှုဖြစ်ခဲ့တာလို့လည်းကိုရန်တွေ့ခဲ့တဲ့သူတွေနဲ့ဒေသခံနိုင်ငံရေးတာဝန်ကပြောပါရယ်ကာဗွန်ခွဲတက်ခတ်မှုကိုအဝေးထင်းစနစ်နဲ့ပောက်ကွဲခဲ့တာလားအထူးကန်တက်ခတ်ခဲ့တာလားဆိုတော့တော့လုံးရှင်းရှင်းလင်းလင်းမသိရသေးဘူးလို့တက်ခတ်မှုတွေဘယ်သူမှမသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးလည်းမရှိသေးပါဘူးဒါရအပြင်းထန်ရသူတွေကျားလူတွေများတဲ့အတွက်လည်းတည်ဆုံတဲ့သူရေးအတွက်ပို့တိုးလာမှဆိုးနေပါတယ်လူသူလမ်းဝေးရဲ့ဒေသကထိရတဲ့ရသူတွေကိုအမြန်ဆုံးကယ်ဆယ်နိုင်မှုရရင်တွေဆီလုခဲ့ကြောင်းလည်းပါကစ္စတန်စစ်တပ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါပါကစ္စတန်ဝန်ကြီးချုပ်နော်ရှာရီဖ်ကတော့တက်ခတ်မှုကိုပြစ်တင်ရှုတ်ချခဲ့တယ်လို့တပ်ပြင်မှာချမ်ပတ်ဝါရာအမြင့်ပြောင်းအောင်လုပ်ဖို့ထပ်မံကလေးပြုဖြစ်ချခဲ့ပါတယ်ပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒေးဗစ်ဟေးလ်ကလည်းတက်ခတ်မှုပေါ်ရှုတ်ချလိုက်ပြီးအချမ်ပတ်ကွန်ရက်တွေကိုချိန်မုံမှုပါကစ္စတန်နဲ့ဆက်လက်လက်တွဲဆောင်ရွက်ဆောင်ရွက်အကြောင်းလည်းပြောဆိုခဲ့ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ရှေ့လာတဲ့တွေ့ဆုံမှုကနေနိုင်ငံဆက်ဆံရေးတိုးတက်လာစေမယ့်မံကန်တဲ့လမ်းကြောင်းတစ်ခုချမှတ်နိုင်ဖို့မျိုးလင့်တဲ့အကြောင်းတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးဇန်ရှီကွမ်ကပြောပါရယ်တရုတ်နိုင်ငံကိုတင်သွင်းတဲ့အရက်ဖက်သုံးနည်းပညာအစီအမံကုန်ပစ္စည်းတွေအပေါ်ကန့်သတ်ချက်တွေလျှော့ချပြီးအမေရိကန်ပြည်ထောင်စုတွင်တရုတ်ရင်းနှီးမြှုပ်နှံမှုတွေအတွက်ပုံမကောင်းမွန်တဲ့ဝန်ကြီးတစ်ခုအနေထားတစ်ခုဖန်တီးပေးရင်တော့ကာကွယ်ရေးဆိုင်ရာမညီညွတ်မှုပြဿနာကိုဖြေရှင်းနိုင်မှာပါတရုတ်အမေရိကန်ကုန်သွယ်ရေးပုံမမျှတအောင်အကောင်းဆုံးဆောင်ရွက်ဖို့တရုတ်အစိုးရအနေနဲ့အမေရိကန်နဲ့အတူဆက်လက်လက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့တရုတ်ဒုနိုင်ငံခြားရေးဝန်ကြီးကပြောပါရယ်တရုတ်နဲ့အမေရိကန်ကောင်ဆောင်တို့ဦးဟာလာမယ့် April 6ရက်နေ့ခုနှစ်ရက်နေ့တွေမှာ Florida ပြည်နယ်က Trump ပိုင်းအပန်းဖြေစခန်းတစ်ခုမှာပထမဆုံးအကြိမ်တွေ့ကြမယ်အကြောင်းကြေညာပြီးမှပဲ Mr. Chekhov ကနိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောသွားတာပါနိုင်ငံခြားကုန်သွယ်ရေးကိစ္စအပြင်မြောက်ကိုရီးယားအရင်နဲ့တောင်တရုတ်ပင်လယ်ရေပိုင်းနဲ့ငင်းပေါင်းမှုလို့ပြဿနာကြီးတွေရှိနေချိန်မှာနိုင်ငံကောင်ဆောင်တို့ဦးတွေ့ဆုံကြမှာဖြစ်ပါရယ်
တောင်ကိုရီးယားနိုင်ငံမှာယာယီကဖေရှားခံထားတဲ့သမဟောင်းဘက်ကဝင်ရောက်ကိုဖမ်းဆီးလိုက်ပြီးမြေသမရယူကပ်ပွဲတွေချင်းပါဖို့ရှိနေတဲ့ကြောင့်ကြီးကြီးကျယ်တုံ့ပြန်တာမျိုးတော့မတွေ့ရပါဘူး။အာဂီလိုက်စားမှုအနာအလွဲသုံးစားမှုတွေနဲ့ဖမ်းဆီးဖို့တရားရုံးကအတိအပြုဆုံးဖြတ်ခဲ့ပြီးနောက်တောက်ချန်နေအစောပိုင်းမှာပဲဖမ်းဆီးလိုက်တဲ့ကြောင့်တောင်ကိုရီးယားမှာပထမဆုံးအခြေဒီမိုကရေစီနည်းချယူကပ်တင်ပြောက်ထားတဲ့သမရတူထောင်ထဲရောက်သွားခဲ့တာပါ။မတင်ငါစရာကောင်းတဲ့ဖောင်ဒေးရှင်းတစ်ခုအတွက်ကိုရီးယားစီးပွားရေးလုပ်ငန်းကြီးတွေထံကနေရင်းနှီးသူမိတ်ဆွေတူဖြစ်တဲ့ကျွတ်စွန်ဆေးကအလူငွေဒေါ်လာ69စံအတင်းကျပ်တောင်းခဲ့ကြောင်းဆွဆွဲခံရတဲ့နိုင်ငံရေးအရှုပ်တော်ပုံနဲ့ဆက်နွယ်ပြီးသမရဟောင်းပေါ်ရာဇဝတ်ကြောင်းနဲ့အရေးယူခံရပြီးတဲ့နောက်မှာပဲရာလူကထွက်ပြေးခဲ့ရတာပါသမရကိုအရေးယူဖို့လာပေါင်းများစွာကြိုးပမ်းမှုတွေကြောင့်ကိုရီးယားလူလူချာသဘောကွဲကွဲစရာတွေဖြစ်ခဲ့ရတယ်လို့ရာလူကထွက်ပြေးဖို့တောင်းဆိုသူတွေနဲ့သမရကိုလူလာရသူတွေရဲ့စံနှက်ပြပွဲတွေအကြီးကျယ်ပေါ်ပေါက်ခဲ့ရမှာသမရကိုထောက်ခံသူ200ကလည်းရင်းနဲ့ဖြစ်တဲ့ဒီကိုင်းတွေမှာသိဆုံးခဲ့ရတာပါပါတီပြောသမရဟောင်းရဲ့ပါတီပြောဝင်ရသူဂျေချွန်ချေကတော့ဖန်ဆီးခံရမှုတွေစိတ်မကောင်းတဲ့အကြောင်းနဲ့သမရဟောင်းတူကိုဖန်ဆီးလိုက်တဲ့ရင်နာစရာဖြစ်မျိုးကိုရီးယားရာဇဝင်မှာနောက်ထပ်မကြွားဖို့မျှော်လင့်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
။ပြန်အသုံးပြုလို့ရတဲ့ rocket ဒုံးယဉ်တွေအာကာသတဲ့စီလုပ်ဖို့ဆိုတဲ့ပုဂ္ဂလိကပိုင် SpaceX Company ရဲ့လမ်းပြမြေပုံအတွက်သမိုင်းတွင်တဲ့အောင်မြင်မှုကြီးရလိုက်ပါပြီ။ကဘာပတ်လမ်းကြောင်းထက်ကနေပြောင်းလာတဲ့ရှိခါပို့ Falcon 6အာကာသယဉ်ကိုကဘာမြေပြင်ပေါ်မှာပြန်လည်တင်ဆက်ပြီးတော့ကြာရာဘေးနေကကဘာပတ်လမ်းကြောင်းထက်ကိုပြန်ပြီးလွတ်တင်လိုက်တာပါ။ရှိခါပို့အာကာသယဉ်တွေရဲ့ကုန်ကျစရိတ်ဖြတ်တော့နိုင်ဖို့ရင်းတွေကိုပြန်လည်အသုံးပြုနိုင်ရေးဆိုတဲ့ဘီလီယနာတတိကြီး Elon Musk ရဲ့ရွေးချက်အတွက်အဓိကအောင်မြင်မှုခြေလှမ်းတစ်ရလည်းဖြစ်ပါတယ
်ကိုအောင်လွင်ဦးနဲ့နန်းလောင်တို့ကတတိနေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တတိဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ပြောသွားရဲ့မင်းကုန်းအပေါ်မှာတိုင်းသာခေါင်းဆောင်တွေဘက်ကတုံ့ပြန်ချက်ကိုတင်ဆက်ပေးကြပါတယ်အစိုးရတတန်တနစ်ကြည့်အထိမတ်ကြာတာရင်းညတော့ကဒေါ်ဆန်းစုကြည်ပြောရဲမင်ကုန်းအပေါ်မှာဘဝင်မကြတဲ့သူတွေထဲမှာတိုင်းရင်းသားနိုင်ငံရေးပါတီတွေကခေါင်းဆောင်တွေလည်းပါဝင်ပါတယ်။အဲ့ဒီကခေါင်းဆောင်တချို့ရဲ့အမြင်သဘောထားတွေကိုထိုင်းချီဆိုင်အဖီယိုမြန်မာပိုင်းတင်းတောက်နိုင်ကွင်းကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်
။ဟုတ်ကဲ့ပါ။အစိုးရအနေနဲ့ပြီးခဲ့တဲ့တနစ်တာသက်တမ်းတွင်စီးပွားရေးနဲ့ပတ်သက်ပြီးရှင်းလင်းသိကြတဲ့မူဝါဒတွေအခုချိန်ထိမရှိသေးဘူးလို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲသွန်းကအခုလိုထောက်ပြပါဗျာ
။မရှိဘူးလို့ပဲပြောမှာပေါ့လေ။မှန်ကတော့ဒီစီးပွားရေးမူဝါဒနဲ့ပတ်သက်ပြီးတော့ပါတီကဆုံးဖြတ်ထားတဲ့ဟာရှိတယ်ဆိုရင်လည်းဒေါန်ဆန်းစုကြည်ရင်မကဘူးပေါ့နော်သူရဲ့အခုဝင်ကြီးအဖွဲ့တွေကစီးပွားရေးဝင်ကြီးကုန်သွယ်ရေးဝင်ကြီးတွေစီမံဘာနာဝင်ကြီးတွေသူတို့တွေကလည်းနားလည်ပြီးတော့ဒီအပေါ်မှာ apply လုပ်အောင်ပါပေါ့နော်ဒါကိုကျွန်တော်တက်ပြီးအသုံးချရတယ်ကျွန်တော်ရှိအောင်ပါပေါ့အခုအဲ့ဒီလိုမျိုးချိုးတဲ့နေတဲ့အပြင်ဒေါန်ဆန်းစုကြည်ကိုနိုင်ကလည်းအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ iron site ပြီးတော့ကြောကြားတာတွေပါလိမ့်အဲ့မရှိလောက်စီးပွားရေးနဲ့ပတ်သက်ပြီးတော့တော်ဆန်းစုကြည်ကဟိုအောက်ကဝင်ကြီးတွေအစိုးရအဖွဲ့ဝင်တွေဘလောက်လုံပိုင်ခွင့်ပေးတယ်လဲလို့နော်အဲဒီလာတွေလည်းနည်းနည်းတော့ပြဿနာရှိတယ်လို့ထင်တယ်စီဝိုင်းအခုလုံတဲ့လုပ်ငန်းကြီးတွေလုပ်တဲ့လူတွေဆိုရင်သူတို့လုပ်ငန်းတွေကအခုကရက်ရက်နေတဲ့အခါကျတော့စင်တာတွေဆက်ပြီးတော့လုပ်ဖို့ဟာဖြစ်ဖို့တင်လိုက်လို့ရှိရင်မကြလာဘူးဒါဟုသူတို့အနေနဲ့ဒီအစိုးရရှိမှတချို့ရကြရရှိတဲ့လုပ်ငန်းရှင်တွေပါတွေကအတင်ပြီးဆိုလို့ရှိရင်လည်းအဖြစ်မရဘူးပေါ့နော်ဆိုရအနေနဲ့ဟာစီဝိုင်းဖွံ့ဖြိုးတိုးတက်အောင်လုပ်တယ်ဆိုတာဟာပြည်သူလူထုအသင်းမှာအလုတ်ကန်အခွင့်အလမ်းတွေအများကြီးပေါ်လာပြီးတော့လုတ်တာကန်တာရှိပြီးတော့အလုတ်ကန်တွေပေါ်လာပြီးတော့ဒီဝင်ငွေတွေရအောင်ဖန်တီးပေးရမှာကအဓိကဖြစ်တယ်ဆိုတာကိုနားမလည်တာအဲ့တော့အခုသူတို့လုပ်နေတာကတော့ဘာလဲဆိုရင်အခွန်အများကောက်ခံရဖို့ကိစ္စအဲ့တော့လုပ်ငန်းဖြစ်တာမဖြစ်တာအလုတ်ကန်ပေါ်တာမပေါ်တာကအဓိကမဟုတ်ဘူးငွေဘယ်လိုရအောင်ကောက်မလဲဆိုတာကိုအရင်စိုက်နေတယ်လို့ဖြစ်နေတယ်
အခုအစိုးရတက်တန်းတွင်လမ်းမဆက်တွေရေးကောင်းမွန်လာတယ်လို့တော်ဆန်းစုကြည်ကပြောပါတယ်။ချင်းမျိုးသားဒီမိုကရေစီပါတီဥက္ကဋ္ဌပူဆိုးဆန်ကတော့တာကိုသဘောမတူပဲချင်းမြင့်နယ်အတွင်းလမ်းမဆက်တွေရေးအပိုင်းလှုပ်ဆောင်တာမရှိခဲ့ဘူးလို့ဆိုပါတယ်
။ဒေါ်စုကတော့လမ်းမဆက်တွေရေးကြမ်းကောင်းနေပြီလို့ပြောတယ်။ဒါပေမဲ့သူ့အစိုးရတက်လာတဲ့နောက်ပိုင်းမှာလို့တဲ့ဟာတစ်ခုမှကျွန်တော်မတွေ့ဘူးချင်းပြည်နယ်မှာ။ဘာပဲပြောပြောအစိုးရဟောင်းကျွန်တော်ကြိုက်တော့ရှိမကြိုက်တော့ရှိလွတ်တော်ဟောင်းနဲ့အစိုးရဟောင်းစခဲ့တဲ့လမ်းမဆက်တွေရေးဒီအခုတော့ဒီဟာကြီးကဆက်လက်ပြီး run လုပ်နိုင်တဲ့ချင်းကြီးရှိတယ်သူတို့စပီးခဲ့တဲ့ဟာရှင်းရှင်းပြောမယ်ဆိုရင်ချင်းပြည်နယ်မှာ NLD အစိုးရအနေနဲ့ဘာတစ်ခုမှမလုပ်ဘူးလို့ပဲကျွန်တော်ပြက်ပြက်သားသားကျွန်တော်ပြောချင်တယ
် NLD ပါတီအနေနဲ့2015ရွေးကောက်ပွဲအတွက်မဲဆွယ်ချိန်တုန်းကပြောဆိုစည်းရုံးခဲ့တဲ့အချိန်2008အခြေခံဥပဒေကိုပြင်ဆင်ဖို့လှုပ်သွားမယ်ဆိုတာကလည်းအဓိကဥတီချက်အနေနဲ့ပါဝင်ပါတယ် Erago, who changed the letter account them upon nine day will look, Palonso or Democratic Party, Turia Ogata, Ma on Visuga Suvare.
The Rope is the party, all that may be like that. Today, Nina Township, who is in my head to let me live in it. The Rope and that party, today, Videra, Mona, Shana, Yakana, Lurgo, Tanaka Party, Kokolan, Shona, Nina Township, Mabina, I love you there. Rico is such an air, you could have memory, and then you were beating.
အခုကျတော့လေးသားနဲ့မားတဲ့ဟုတ်ခုမှတင်ပေးတာလေအဲမရှိဘူးသူတကယ်ကတော့ကျွန်တော်တို့တိုင်းသားတွေအတွက်သာသကုံးမှဟိုလေးသားမဟုတ်ဘူးမုံမျိုးရပါတီသူရအုပ်ထနိုင်ငံသိမ်းကတော့အမျိုးသားရင်ကြားစစ်ရေးနဲ့ငင်းချမ်းရေးပေါ်ဆောင်မှုအပိုင်းမှာအားနည်းနေတယ်လို့ဝေဖန်ပါတယ်အားရစရာကြောင်းတော့မရှိဘူးအဓိကတော့ဒီငွေရေးစုမယ်လို့တက်တက်တလုံးကြီးလာကံကတော့တိကျတိုင်းပါပဲပထမလုံသွားတဲ့ချင်းကတော့က
ကျက်တိုင်းနေတယ်ဆိုတော့တောင်ဆန်းစုကြည်ကကျက်နေပတ်သက်တာကဘာမှလဲပြောဆိုမှုမရှိဘူးဆိုတာကဒါကတော့လုံးဝတိုင်းသားတွေတက်ကတော့တော်လေးပဲတန်ရပြည့်ပြည့်ဖြစ်တာအများပြည့်ကဆိုတော့ညီအစ်မတောင်ဆန်းစုကနေတက်နေတာစိတ်ကတညာနဲ့ဖြစ်နေပြီးတော့ငင်းငင်းရဖို့တော်တော်လေးခရင်မဲဆိုတဲ့အနေထားရှိတယ်မနေ့ကတောင်ဆန်းစုကြည်ရဲ့နောက်ဆက်သွဲမိခွန်းထဲမှာ NCA လက်မှတ်ရေးသူနိုင်သေးတဲ့UNSC ဖွဲ့ငါဖွဲ့ဖြစ်တဲ့မွန်ပြည်တပ်ပါတီကယင်းနေမြူရာတုတ်သက်ရေးပါတီ KMBB ဝမြူရာဖွဲ့WNO ရခိုင်မြူရာကောင်စီ ANC လာဟုဒီမိုကရက်တစ်ပါတီတို့ကနေ NCA ကိုလက်မှတ်ရေးသူသောမယ်လို့ပြောဆိုခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံယုံဝန်ကြီးဌာနကပါကြေညာချက်ထုတ်ပြန်ခဲ့တာပါအဲ့ဒီအပေါ်မှာ
UNSC တာဝန်ရှိသူတွေကငင်းဆူထားပါတယ်။တောင်ဆန်းစုကြည်နေနဲ့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်ကိုဖော်ဆောင်နေတဲ့ငင်းချမ်းရေးကော်မရှင်စီမှာနောက်ဆုံးအတည်ပြုချက်ရယူပြီးမှထုတ်ပြန်တဲ့လို့တိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကဝေဖန်နေကြပါတယ်။
မြို့သားဒီမိုကရေစီအဖွဲ့ချုပ်NLD ဦးဆောင်တဲ့အစိုးရတနှစ်ပြည့်ချင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောဆိုသွားတဲ့မင်ကွန်းဟာနိုင်ငံတော်အခြေပြမင်ကွန်းဆိုတာထက်ကြားဖြတ်ရွေးကောက်ပွဲအတွက်မဲဆွဲတဲ့မင်ကွန်းမျိုးဖြစ်နေတယ်ဆိုပြီးတော့လေးလာသူတချို့ကဝေဖန်ကြပါတယ်။ဒေါက်ဆန်းစုကြည်ပြောတဲ့မင်ကွန်းအပေါ်မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွ ကျော်သိန်းကတွေ့ဆုံမိမြန်ထားတာကိုနားဆင်ပါရှင
်။ပေါ်တင်ရင်ကျေးဇူးတင်ပါတယ်။ဦးဇေယျဒီကျေးဇူးတင်ပါတယ်။ကျွန်တော်တို့ဆင်းရဲကြံတွေ့။ဆိုတော့ဒီဂျာတာပရီနေညမှာနိုင်ငံတော်အတိုင်ပိုင်းအတိုင်ပင်ခံပို့ဖို့တောင်းဆန်းစုကြည်ကအနှစ်သာဆွမ်းဆောင်ခြင်းနဲ့အစိုးရဆွမ်းဆောင်ခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရတာကပေါ်တင်ရင်ကဦးဇေယျသူတို့နောက်ထောင်ကြည့်ပဲကြည့်ပေးကြမှာပါ။ဆိုတော့ပေါ်တင်ရင်ရေပုံရဒေါ်ဆန်းစုကြည်မိန်ကုန်းပေါ်မှာပေါ့နော်ရေပုံရကဘာကိုသုံးတက်မယ်ဆိုရင်ပေါ့သူကြီးစိတ်ထဲမှာဘယ်လိုခံစားရလဲ
ဆိုတော့ကျွန်တော်အမြင်ကပေါ့ဗျာဆိုတော့သတင်းအချက်လက်နည်းတယ်ဆိုတော့သူ့ရဲ့သဘောတရားတွေကိုပြောတာပုံများတယ်လို့ထင်ပါတယ်နော်ဘာဖြစ်လို့ကျွန်တော်ဒီလိုပြောသလဲဆိုတော့နိုင်ငံတကာမှာဒီနိုင်ငံတော်အခြေပြမိန်ကုန်းတွေပြောတဲ့ဟာတွေရှိပါတယ်ဆိုတော့အဲ့လိုဟာမှာဘာပြောကြလဲဆိုတော့စီးပွားရေးစားဆောင်နိုင်မှုဘယ်လောက်ကောင်းလာတယ်အလုပ်လက်မဲ့ဘယ်လောက်ရောကျသွားတယ်ဥမာဆင်းရဲမွေးတည်မှုဆိုပါစို့ဒါဆိုရင်ဘယ်လောက်ရှော့ချနိုင်လဲစသဖြင့်ဒီလိုကိန်းကနန်းနေနဲ့ဟိုသက်စီထူပြီးတော့ပြောကြတာများပါတယ်เนาะဆိုတော့အဲ့တော့မနေ့ကမိန်ကုန်းမှာပြန်ကြည့်တော့အဲ့လိုကိန်းကနန်းဆန်ဆန်ပြောတာကတခုပဲရှိပါတယ်နော် 3D fan လို့ခေါ်တဲ့ယောဂသုံးခုရှော့ကျသွားတဲ့ကိစ္စမှာအစိုးရရဲ့ကျန်းမာရေးစွမ်းဆောင်ချက်ကောင်းတယ်ပေါ့ဆိုတော့ဒီတစ်ချက်ပဲပြောသွားတာရှိပါတယ်
ဆိုတော့တိတ်ပြီးတော့မိန်ကုန်းတစ်ခုလုံးကိုယူဝင်ကပြောရင်တိတ်ပြီးအားရကျင်းနေဆရာမရှိဘူး
ဟုတ်ပါတယ
်ဟုတ်ဦးဇေယျပြော
တော့ဒါတော့ကျွန်တော်တို့နိုင်ငံတော်ခြေပြမိန်ကုန်းလို့တော့ပြောတယ်ဒါပေမဲ့ဘာနဲ့လဲတိုက်နေလဲဆိုတော့ဒါပြရေကောက်ဝင်နေလဲတိုက်နေတော့ campaign speech ပေါ့နော်အဲ့ campaign speech နဲ့ကျွန်တော်တို့ဒီနိုင်ငံတော်အခြေပြမိန်ကုန်းအဲ့နှစ်ခုနဲ့ရောနေတယ်အဲ့နှစ်ခုပေါင်းထားတဲ့ဟာမျိုးကျွန်တော်တွေ့ရတယ်ပေါ့နော်ဟုတ
် campaign speech ဆိုလို့ပြောင်းလဲခြင်းတံပြီးဆိုပြီးတော့ကြွကြော်ဆန်းတဲ့ရွေးကောက်ပွဲဝင်ခဲ့တယ်အခုတော့ဂျာဖက်ရွေးကောက်ပွဲကလည်းမနေ့ကဆိုရင်ဂျာဖက်ရွေးကောက်ပွဲကလာတော့မှာ
ဟုတ်ကဲ့
ဆိုအဲ့မှာသူကပြောင်းလဲခြင်းတံပြီးဆိုတာအစားမှာပြည်သူနဲ့အတူဆိုပြီးတော့သူကနောက်ထပ်ကြွကြော်ဆန်းတဲ့စောင့်ဖို့တစ်ခုပေါ်နေထတ်ချတယ်ဥစ္စာပဲဘယ်လိုကျင်လဲတော့
အဲ့တော့ကြောင်းလေးချိန်တက်ပြီဆိုတာလည်းရိုးသွားတယ်လို့ဒါ strategy ရပါတော့ tactics ရကျွန်တော်တို့မြင်တဲ့ပုံရှိပါတယ်အဲ့ဒါကြောင့်မလို့နောက်ထပ်ပိုကြိုက်မယ်လို့ထင်နေတာပေါ့နော်ပိုပြီးတော့ catchy ဖြစ်မယ်ပိုပြီးတော့ဆွဲဆောင်မှုရှိမယ်ဆိုတဲ့ဟာပြည်သူနဲ့အတူဆိုတဲ့ဟာပြီးတဲ့ခါကျရင်ဒါနောက်၄နှစ်ဆက်သွားမယ်ပေါ့နော်ဒီကြပြရဲ့ကော်ပိုရအရေးမကြီးတော့ညာလဲဒါကျွန်တော်တို့ပြည်သူလူထုထောက်ခံမှုတစ်နှစ်တာအတွက်ကိုပြည်သူလူရဲ့ထောက်ခံမှုကိုဒါပြနိုင်မယ်လို့ယူဆတဲ့အတွက်ကြောင့်မလို့နောက်၄နှစ်လည်းဆက်ချီတက်မယ်ပေါ့နော်အဲ့ဒါမျိုးတော့ကျွန်တော်စိတ်ထဲတော့ခံစားရပါတယ်ဟုတ
်ပြည်သူနဲ့အတူဆိုတော့ကျွန်တော်ခန်းစားချက်ပေါ်လေကျွန်တော်ကရွေးကောက်ပွဲမဲဆွဲတဲ့စောင့်ပုံးညာပူနီးနေသလားအစိုးရအဖွဲ့တစ်ခုရဲ့စောင့်ပုံးဆိုတာထက်
ဆိုတော့ရည်ပူရအပြင်ပြောရင်တော့လေပြည်သူနဲ့အတူစားကိုကြားလို့ကောင်းတဲ့စကားလုံးပါပဲဆိုတော့ဒါကလည်းခုနအခုလက်ရှိရွေးကောက်ပွဲမှာလည်းဒါကြွေးကြော်တဲ့အနေနဲ့ဟိုသုံးမယ်ဆိုလည်းဖြစ်နိုင်တဲ့အနေအထားမျိုးရှိပါတယ
်မိန်ကုန်းတစ်ခုလေခုနလိုအားရစရာမရှိဆိုနဲ့အဲ့ဒီမိန်ကုန်းထဲမှာပဲကိုယ်သဘောကျမိတဲ့ခါလေးတခုရောမပြောနိုင်ဘူး
ဆိုတော့အထူးသဖြင့်တော့ဟိုဟိုကျွန်တော်အမြင်ပေါ့နော်ဆိုတော့ဒါကဟိုနိုင်ငံတော်အခြေပြမိခွန်းနဲ့တော့သိမတူသလိုကျွန်တော်ခံစားရတယ်ဆိုတော့ဘာဖြစ်လို့လဲဆိုတော့နိုင်ငံတကာမှာလောက်ကြရင်သူအခမ်းအနားသဘောမျိုးရှိပါတယ်ဆိုတော့လွှတ်တော်နှစ်ရလုံးကိုဖိတ်တယ်ပြီးတဲ့ခါကျတော့အားလုံးကလက်ခုပ်တီးကြတယ်အားပေးတယ်ပြီးတော့မိခွန်းကိုသဘောကျရင်လည်းဟို standing ovation ပေါ့ဗျာမတ်တက်ရပြီးတော့ဂုဏ်ပြုကြတယ်ဆိုတော့မိကုံးကိုမကြိုက်ဘူးဆိုလဲဘူးစားသဖြင့်ပေါ့နော်ဒါကြီးလောက်ကြတာရှိပါတယ်ဆိုတော့အဲ့တော့မနေ့ကမိကုံးကျွန်တော်ကြည့်တော့ခုနပြောတဲ့အဆောင်အယောင်ဟာဒီကင်းမဲ့နေတယ်လို့ခံစားရတယ်ဆိုတော့ကျွန်တော်တို့လွှတ်တော်လည်းမပါဘူးလက်ခုပ်တီးတဲ့သူလည်းမပါဘူးတာမန်ဟိုရုပ်မြင်သံကြားကထုတ်လွှင့်တဲ့မိကုံးတစ်ခုသဘောမျိုးပဲကျွန်တော်မြင်တယ်ပေါ့နော်ဆိုတော့အဲ့တော့ဘာကောင်းတယ်လဲပေါ့ကျွန်တော်ဘာကြိုက်တယ်လဲပေါ့ဆိုတော့ဒီဥစ္စာမှာအလုံးပြန်ထုတ်လိုက်တဲ့အခါကျတော့လေဟိုကျွန်တော်ကကြားကျင်တာကကိင်္ဂနာနဲ့အချက်လန့်နဲ့ကြားကျင်တာပေါ့ဆိုတော့အဲ့တော့ဒါမျိုးကျွန်တော်မကြားဘူးပေါ့နော်ဆိုတော့အဲ့တော့သဘောတရားတွေရွယ်ကြားတယ်လို့ဖြစ်ပါတယ်န
ော်ဦးဇေယျသူတော့စိတ်ကြိုက်တွေးနေတာကိုကူများပါသေးလား
ကျွန်တော်ကတော့ရေဘူးရအဖင်ကတော့သူဟာကျွန်တော်တို့ပြောနေကြဟာတွေဖြစ်နေတယ်ပေါ့နော်ဒါပေမဲ့ကြိုက်တဲ့ဟာရွေးဆိုရင်တော့ထဲထဲမှာကဟိုဒီဆွေရဖွဲ့ကောင်းဆောင်နေတဲ့ဝင်ကြီးတွေတွေကနေပြီးတော့မှသူကရေချင်းပေါ်မှုတည်ပြီးတော့ချင်းနေမကောင်းရင်ဒါကဖြုတ်လဲမယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါကတော့ကျွန်တော်ကကြိုက်တယ်ဘာလို့လဲဆိုတော့ဖြုတ်လဲတချို့ကလဲတဲ့နေတယ်ဆိုကျွန်တော်ယူဆလို့ပေါ့နော်ဟု
တ်ကျေးဇူးတင်ပါတယ်ဒီပြည့်ဖြည့်အတွက
်ဦးအောင်သူငယ်ဦးစေသူနဲ့ကိုကျော်တိန်တွေ့ဆုံမြန်မြန်ကကနားဆင်ခဲ့ကြတာဖြစ်ပါတယ်ဒေါက်တာရှင်များရှင်ခုခါမှာတော့စနေနေ့ညအတိုင်းလိုင်းလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါဒေါက်တာရှင်များရှင်မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့စိုးရတက်တန်းသမစ်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့အစိုးရတက်တန်းတစ်နှစ်ပြည့်အဖြစ်နိုင်ငံတော်အခြေပြမိန့်ခွန်းမှာအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားသွားပါတယ်။နှစ်ပေါင်း90လောက်မှာပထမဆုံးထွက်ပေါ်လာတဲ့အရသာအစိုးရကပြည်သူနဲ့အတူဆိုတဲ့စံပုတ်တင်တဲ့ရှစ်ခီးကိုဖျက်ဆီးခြင်းနဲ့လို့ပြောဆိုသွားတဲ့ဒေါက်တာဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်ပြည်သူတွေအဖြစ်နဲ့သောတာရှင်တွေဘယ်လိုသဘောထားကြပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
ထတာရှင်နဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြပုဂ္ဂိုလ်လည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနေ့ကြာသပတေးနေ့ညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။အခုတော့ VOA ကနေတောက်ကြနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးဒါရိုက်ထုံးလွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့နိုင်ငံရေးပါတီပေါ်ထွန်းရေးဆွေးနွေးပွဲဒုတိယနေ့အချိန်တွေကိုတင်ဆက်ပေးကြပါတယ်။ရန်ကုန်မြို့မှာနေ့ရက်တာကျင်းပခဲ့တဲ့နိုင်ငံရေးပါတီတရက်ပေါ်ထွန်းလာရေးတွေးဆောင်ဆွေးနွေးပွဲဒုတိယနေ့နောက်ဆုံးရက်မှာနိုင်ငံရေးပါတီဖြစ်မြောက်ရေးကော်မတီတရက်ကိုဖွဲ့စည်းတော့မယ်လို့ဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီကသတင်းထုတ်ပြန်လိုက်ပါတယ်။ဒီကြောင့်ပြည်ဆောင်ကိုဆွေးနွေးပွဲပြီးတောက်ကြနေ့ကရန်ကုန်မြို့ကုန်းတဲ့များနဲ့ဆက်မှုအသင်းချုပ် UMFCC မှာလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထအောင်ကသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံရေးပါတီတရက်ပေါ်ထွန်းလာရေးအတွက်ကြောင်းသားကောင်းဆောင်ဟောင်းနေနေပေအသီးသီးကတက်သည့်ပညာရှင်တွေနဲ့နိုင်ငံရေးကိုစိတ်ဝင်စားကြတဲ့အနေနဲ့ရရက်ကလူပုဂ္ဂိုလ်တွေဆွေးနွေးကြပြီးတဲ့နောက်နိုင်ငံရေးပါတီဖြစ်မြောက်ရေးကော်မတီကိုဖွဲ့စည်းသွားမယ်လို့ပြောဆိုလိုက်တာပါ။
ဒီဖြစ်မြောက်ရေးကော်မတီမှာနိုင်ငံရေးလောကသမဂ္ဂအသက်ပညာရှင်အသိပညာရှင်တွေပါဝင်ပို့ကိုပါဖိတ်ခေါ်သွားမယ်လို့ရှင်းစစ်ရှင်းမျိုးဆက်ဦးဖြစ်တဲ့ဦးသက်ထွန်းကပြောပါတယ်။ဖြစ်မြောက်ရေးကော်မတီနေနဲ့ဆိုရင်တော့ဒီအခြေခံအားဖြင့်အခုဒီစတင်ပြီးတော့စီရင်ပုတ်ချကြတာကဒီကျောင်းသားမျိုးဆက်တွေလို့ပြောလို့ရတယ်။ဒါပေမဲ့နိုင်ငံရေးပါတီတွေပေါ်ထွန်းလာဖို့ဆိုတဲ့ဥစ္စာကပ
ရန်ကုန်မြို့မှာမက်လ30ရက်နေ့30တရက်နေ့နေ့တာလုပ်ခဲ့တဲ့ဒီဆွေးနွေးပွဲမှာနိုင်ငံရေးစီးပွားရေးမူဝါဒနဲ့တိုင်းရင်းသားတန်းတူရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးရပ်ဖက်စစ်ဖက်ဆက်ဆံရေးနိုင်ငံသားအခွင့်အရေးဒီမိုကရေစီနဲ့လူ့အခွင့်အရေးမျှတပြီးရှေ့ရှေ့တည်တဲ့နဲ့ဖွံ့ဖြိုးတိုးတက်မှုလူမှုရေးနဲ့သဘောဝပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုအ ံးဖြတ်ချက်တရက်ကိုချလိုက်နိုင်တာပဲဖြစ်တယ်လို့88မျိုးဆက်တူဖြစ်တဲ့ဦးမင်းစရာကပြောပါတယ
်ဒီပြဿနာဆိုးဘူးရဲ့အဓိကအောင်မြင်မှုရလဒ်ကဘာလဲဆိုတော့ကျွန်တော်ခုနကတော့ပြောခဲ့တယ်လို့ပါပဲကျွန်တော်နိုင်ငံရေးပါတီတရက်ကိုဖွဲ့စည်းရမယ်ဆိုတဲ့ဆုံးဖြတ်ချက်တစ်ခုကိုချလိုက်နိုင်တဲ့အစီအကိုရောက်သွားတာပါ
ဖွဲ့စည်းဖို့လုပ်နေကြတဲ့ဒီနိုင်ငံရေးပါတီမှာတိုင်းရင်းသားတန်းတူညီမျှရေးနဲ့ Federal Democracy ပြည်ထောင်စုပေါ်ပေါက်ရေးကိုဦးစားပေးလှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံအစည်းအဝေးကိုလည်းအာယုံဆိုင်လှုပ်ဆောင်သွားမယ်လို့88မျိုးဆက်တူဖြစ်တဲ့ဦးကိုကိုကြီးကပြောပါတယ်။ဒါအပြင်ဒီနိုင်ငံရေးပါတီကိုဘယ်လိုပုံဖွဲ့စည်းသွားမယ်ဆိုတဲ့အခြေခံစဉ်းစားချက်ကိုလည်းဦးကိုကိုကြီးကအခုလိုပြောပါတယ်။ဒီနိ
ုင်ငံရေးပြောင်းလဲနိုင်တာကကျွန်တော်ဖြစ်နေတဲ့နိုင်ငံရေးပါတီဟာပြတ်ပြန်ပုံစံမဟုတ်ဘူး။အပေါ်ကနေအောက်ကိုသွားတာမဟုတ်ဘူး။ကျွန်တော်တို့စဉ်းစားထားချက်တွေရှိနေတော့မှကြကြတင်းတဲ့သဘောထားတွေရယူပြီးတော့တရားနဲ့နိုင်ငံရေးရည်ကြွယ်မှုကိုကျွန်တော်တို့စတင်မိတ်ဆက်တာဖြစ်တယ်လို့ကျွန်တော်ဒါလေးပြောပြပါမယ်။
ဒီဆွေးနွေးပွဲကိုဒေသအသီးသီး၊နယ်ပယ်အသီးသီး၊မြို့ဆက်အသီးသီးကနိုင်ငံရေးကိုစိတ်ဝင်စားသူ900နီးပါးလောက်တက်ရောက်ခဲ့ကြပါရဲ့။ဒေါ်ဆန်းစုကြည်ဦးဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြင်နောက်ထပ်ခိုင်မာအကောင်တဲ့နိုင်ငံရေးပါတီတည်းထွက်ပေါ်လာဖို့လိုနေပြီလို့နိုင်ငံရေးစိတ်ဝင်စားသူတွေတာမကလေးလာသုံးသက်သူတွေကပါပြောဆိုထားကြတာပါ။နိုင်ငံရေးပါတီဖွဲ့စည်းဖို့လက်ရှိလုပ်နေသူတွေထဲမှာ88လူတို့အရေးတော်ပုံအတွင်ထင်ရှားသူခေါင်းဆောင်တို့ဖြစ်တဲ့ဥပ္ပောဥကောဦးမင်းကိုနိုင်ကိုတော့မတွေ့ရကြောင်းပါခင်ဗျာ
ခုထအောင်တင်ပြပို့ထားတာပါ view ကနေသားကြာနေညနေခင်းစီစဉ်တွေကိုဆက်ပြီးတိုက်ထုံးလွှင့်ပေးနေပြီးတော့မကြခင်မှာတင်ဆက်မဲ့ view American တန်ညပိုင်း 9:00 နာရီ 10:00 မြန်မာဘာသာစီစဉ်နေမှာတော့အမျိုးသမီးကဏ္ဍသုတဆောင်လေ American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍဆရာတွေကိုနားဆင်ကြဖို့လည်းရှိပါတယ်ရှင်ဖီရီကနေတောက်ကြနေနေခင်စီစဉ်နေဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးပါမယ်ရှင
်မြောက်တန်တိတ်စာချုပ်နေတိုးဖော်ဝင်နေတဲ့ဘယ်ဂျင်နိုင်ငံဘရက်ဆယ်မြို့မှာတွေ့ဆုံနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တယ်လာဆန်ကမာမိတ်နိုင်ငံတွေရဲ့ကာဝေးအသုံးစိတ်တွေကိုတွန်းမြင့်မှုဒီကနေ့ပဲတိုက်တွန်းပြချတော့ပါတယ်ယူရဲနဲ့ဆီးရီးယားလိုနေရာတွေမှာနေတိုးဖွဲ့ရဲ့လုပ်ငန်းတွေအတွက်လိုအပ်တဲ့အရေးမြစ်တွေဗန္ဒာရေးထောက်ပံ့တွေပြည့်ပြည့်စုံစုံရဖို့လိုတဲ့အကြောင်းမာမိတ်ဖွဲ့ဝင်နိုင်ငံတွေကနိုင်ငံရဲ့ဝန်ကြီးတွေကိုပြောကြားသွားတာပါယူကရိန်းပေါ်ရုရှားရဲ့ရန်လုံမှုတွေနဲ့ပတ်သက်လို့ဆွေးနွေးလို့ရောင်းလဲဒီကနေ့ဆောပိုင်းမှာပဲဝန်ကြီးတယ်လာဆန်ကပြောကြားထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလူမျိုးရေးအကြံပေးရရှိအောင်မိုက်ကယ်ဖလင်းကသူ့ပေါ်အရေးမြူပဲတညာဝင်ပြုမယ်ဆိုရင်သမ္မတထရန့်ရဲ့ရွေးကောက်ပွဲတောင်းရင်ရှိသူတွေနဲ့ရုရှားဆိုရအရာရှိတွေကြားဆက်သွယ်မှုတွေကိုလွှတ်တော်ကစုံစမ်းမှုတွေမှာပူးပေါင်းဆောင်ရွက်သွားမယ်အကြောင်းကမ်းလှမ်းလိုက်ပါတယ်။ငင်းစားဖို့ကြိုရီဖလင်းအနေနဲ့ပြောစရာအကြောင်းတွေရှိနေပြီးအချိန်နဲ့ပြင်ပြောဖို့ဆန္ဒရှိတယ်လို့လည်းသူ့ရဲ့အကျိုးဆောင်ရှိနေကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းအာဖဂန်နယ်ဇာလူမျိုးစုဒေသကလူစီကားရဈေးတစ်ခုထဲမှာပြင်းထန်တဲ့ဘုံတလုံးဒီကနေ့ပောက်ကွဲရမှာလူ22ယောက်ထက်မနည်းသေဆုံးပြီး50ယောက်ထဏ်ရာရသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ကိုပိုင်ဦးချုပ်ခွင့်ဒစိတပိုင်းရရှိထားတဲ့ကော်ရန်လူမျိုးစုဒေသရဲ့အစိုးရလုပ်ငန်းတွေရှိရာပရာချီနာမြို့မှာအမျိုးသမီးဝတ်ပြုသူတွေလာရောက်လေ့ရှိတဲ့ရှီယာမွတ်စလင်ဗလီအဝင်ဝမှာပောက်ကွဲမှုဖြစ်တယ်လို့လည်းကိုပိုင်တွေ့သူတွေနဲ့နိုင်ငံရေးတာဝန်ကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာယာလူကဖယ်ရှားခံထားတဲ့သမ္မတအောင်ပက်ကုံငင်းကိုဖက်စီလိုက်ပြီမဲ့သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်ကြီးကြီးကျယ်ကျယ်တုံ့ပြန်မှုတွေတော့မတွေ့ရပါဘူး။ဒါပေမဲ့သမ္မတဟောင်းကိုထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကိုတော့ဒီသင်းဘက်ကကျင်းပလိုက်မယ်လို့မျှော်လင့်ရပါတယ်
။တင်ဒင်းချက်ကိုကိုအောင်လင်ဦးကကြေညာပေးခဲ့တာပါ။ဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုဝင်းမင်းဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှွမ်ကာလီဖြစ်ပါတယ်။ကျွန်မဤတန်စပါရှင်။
view American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီနေ့စနေနေ့ထိလိုင်းဒိုမီတာ24.25နဲ့51တိုကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ် view ကိုသာစီစဉ်အားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကျမ်းမာရှင်လန်းကြပါစေရှင
This program has come to you from the Voice of America, Washington.